Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုက်လိုမီတာ16.19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်သိမ်းကြေညာပါပါ။အာလပုံမြို့မှာတပုံတွေထိန်းချုပ်ထားစေစံနေသေးတဲ့ဒေသတွေကနေနောက်ထပ်လူတွေကိုရှေ့ပြောင်းကယ်ထုတ်တာဆက်လုပ်နေပါတယ်။အမေရိကန်သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဟာနောက်တစ်မဲ့သမ္မတကိုဒီကနေ့မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပထမဆုံးအစည်းအဝေးတစ်ရက်ကိုမြန်မာနိုင်ငံကအင်ရှင်ဖြစ်ဒီကနေ့လက်ခံကျင်းပပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်အထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်အရေးအာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲမှာဒေသရင်းကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောလိုက်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကအခုလိုပြောပါတယ
် There are two elements the two most important elements that came out from the meeting first
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အစိုးရညီညာရေးကော်မရှင်ကကန့်လန့်လိုက်တဲ့သတင်း။နောက်ရှမ်းမြောက်စစ်ရေးအခြေအနေကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေနေရာရင်းကိုပြန်လာနေကြပြီဆိုတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိတယ်လို့ဒီစင်မှာတေးလက်ဆောင်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကတင်ပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအာလပ်ပိုမြို့မှာတပုံတွေထိန်းချုပ်ထားတဲ့နောက်ဆုံးကျန်နေသေးတဲ့ဒေသတွေနဲ့တပုံတွေဝိုင်းထားတဲ့ကျေးရွာနေရွာကလူတွေကိုဒီကနေ့ကယ်ထုတ်ပေးခဲ့ပါတယ်။ကယ်ထုတ်လိုက်သူတွေပါလာတဲ့ဗစကားအစီ20လောက်ဟာအာလပ်ပိုမြို့ရှေ့ပိုင်းကနေအတိုက်ခံတွေထိန်းချုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်။အခုလိုရွှေ့ပြောင်းကယ်ထုတ်တဲ့လုပ်ငန်းကိုပြီးခဲ့တဲ့သတင်းပတ်ကတည်းကဆက်လုပ်နေကြပါ။2012ခုနှစ်ကတည်းကတပုံတွေထိန်းချုပ်ထားတဲ့အာလပ်ပိုမြို့ရှေ့ပိုင်းမှာလူထောင်ပေါင်းများစွာကျန်နေပါသေးတယ်။အစိုးရတပ်ရဲ့ထူးစစ်ကြောင့်တပုံတွေဟာသူတို့ထိန်းချုပ်ထားတဲ့နေမြေအလုံးနီးပါးကိုလက်လွတ်လိုက်ရပြီးပါပြီ။အလပုံမျိုးကနေလူတွေကိုရှေ့ပြောင်းကယ်ထုတ်ပေးတဲ့အစီအစဉ်အတွက်အပြန်အလှန်အနေနဲ့အနောက်မြောက်ပိုင်းအိုင်ဒလစ်ပြည်နယ်ဖူဝါနဲ့ကီဖရာယာရွာတွေကနေဖျားနာနေသူတွေနဲ့ဒဏ်ရာရထားသူအရတောင်းထားပေါင်းများစွာကိုထောက်ခံပြုဖို့အစိုးရကတောင်းဆိုထားပါတယ်။အဲ့ဒီရွာတွေကနေဒီကနေ့လူတွေကိုတည်ပြီးဗတ်စကားတွေထွက်သွားတယ်လို့ပြည်တွင်ခြေဆိုင်ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ဖူဝါနဲ့ကီဖရာယာမြို့တွေကိုသွားတဲ့ဗတ်စကားတွေကိုအယ်ဂိုက်ဒါမဟာမိတ်တပုံတွေကတနင်္လာနေ့မှာတိုက်ခိုက်ပြီးမီးရှို့ပစ်တာကြောင့်လူသားချင်းအကူအညီပေးရေးဆီးရီးယားဆိုင်ရာကုလသမဂ္ဂကြံပေးပုဂ္ဂိုလ်ယန်အက်ဂလန်ကအပြင်းထန်ပြစ်တင်ဝေဖန်ခဲ့ပါတယ်
။အော်တောင်းရင်ဖြစ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးနောက်တဆင့်ဆောင်ရွက်ချက်အဖြစ်ဒီကနေ့တနင်္လာနေ့မှာတော့အမေရိကန်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မှာမဲခွဲဖို့ရှိနေပြီးအင်ဂျင်မြေလုပ်ငန်းရှင်ဂရေဂျဲတတိကြီးဒေါ်နယ်ထရန့်ကိုနိုင်ငံရဲ့45ဆမြောက်သမ္မတအဖြစ်တရားဝင်အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲအပြီးကတည်းကမစ္စတာထရန့်အနေနဲ့ဇန်နဝါရီလ20ရက်နေ့မှာသမ္မတချန်တစ္စာချိန်ဆိုပြီးသမ္မတဖြစ်လာမယ်လို့အမေရိကန်တွေကြားနားလည်ထားပြီးဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတွေကလူထုရဲ့မဲဆန္ဒတွေနဲ့တိုက်ရိုက်ဆုံးဖြတ်တာမဟုတ်ဘဲပြည်နယ်90နဲ့မြို့တော်ဝါရှင်တန်တို့ကသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲရလဒ်တွေနဲ့ဆုံးဖြတ်တာဖြစ်ပါတယ်။ပြည်နယ်တစ်ခုချင်းစီမှာထောက်ခံမဲ့အများစုရသူကပြည်နယ်ရဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ရဲ့မဲအလုံးကိုရရှိတာဖြစ်ပါတယ်။ပြည်နယ်ရဲ့လူထုရဲ့အလိုက်သမ္မတရွေးချယ်ရေးကိုယ်စားလှယ်အရေးအတွက်ကလည်းခွဲထက်နဲ့ရရှိပါတယ်။ဒီကနေ့တနင်္လာနေ့မှာတော့သမ္မတရွေးချယ်ရေးအဖွဲ့ဝင်938ဦးတို့ကတက်ဆိုင်ရာပြည်နယ်ရဲ့မြို့တော်တွေမှာမဲထဲကြမှာဖြစ်ပါတယ်။သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေအနေနဲ့ပြည်နယ်ဥပဒေအရတော့တက်ဆိုင်ရာပြည်နယ်တွေမှာအနိုင်ရတဲ့ကိုယ်စားလှယ်ကိုသာမဲထဲရမှာဖြစ်ပါတယ်။ဒီသမ္မတရွေးချယ်ရေးအဖွဲ့ရဲ့မဲတွေကိုတော့လာမယ့်ဇန်နဝါရီလ6ရက်နေ့မှာရေးတွက်မှာမို့ဒီချိန်ရောက်မှာပဲအခြေအနေကိုသိကြရမှာဖြစ်ပါတယ်။
ဂျော်ဒန်နိုင်ငံတော်မှာသတင်းသမားတွေကရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေဖြစ်ပြီးနောက်တစ်ရက်ဒီကနေ့ကာရက်ရဲတိုက်အပြင်ဘက်မှာဂျော်ဒန်လူညိုရေးတပ်ဖွဲ့ဝင်တွေကိုချထားပါတယ်။ဂျော်ဒန်နိုင်ငံမှာမကြာသေးခင်အချိန်ထိအဆိုးရွားဆုံးတိုက်ခိုက်မှုတွေကတခုဖြစ်တဲ့တနင်္လာနေ့ကတိုက်ခိုက်မှုကြောင့်နိုင်ငံသား2ဦးအပါအဝင်လူပေါင်း34ယောက်ထက်မနည်းဒဏ်ရာသွားပါတယ်။ကဘာလက်ကြီးတွေတော်များပြီးခရီးရန်ဘာသာရေးစစ်ကန်တက်တခုဖြစ်တဲ့ကာရက်ရဲတိုက်အပါအဝင်နေရာတော်များမှာတနင်္လာနေ့ကသနသမားတွေတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်9ဦး၊ဂျော်ဒန်အစ်သား2ဦးနဲ့ကနေဒါကလာလေတဲ့အမျိုးသမီး2ဦးတို့သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမဆုံးတိုက်ခိုက်မှုဖြစ်ပြီးနိုင်ရီအတော်ကြာတနင်္လာနေ့နောက်ပိုင်းမှာနှိမ်နှင်းတိုက်ခိုက်မှုအဆုံးသတ်သွားပြီဖြစ်တဲ့အကြောင်းနဲ့တနသမား၄ဦးသေဆုံးသွားတဲ့အကြောင်းဂျုံဂျူရီတာဝန်ရှိသူတွေကကြေညာပါတယ်။အခင်းဖြစ်တဲ့ဒေသတစ်လျှောက်တပ်ဖွဲ့တွေကဆက်ပြီးရှာဖွေနေတယ်လို့လည်းပြောပါတယ်။
အီရတ်တပ်ဖွဲ့တွေကမိုဆူးမြို့တစ်စိတ်တစ်ပိုင်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့မြို့ထွေးမှာရှိနေတဲ့ IS တိုက်ခိုက်ရေးသမားတွေကအီရတ်တပ်ဖွဲ့တွေကိုအဝေးရင်း drone နဲ့တိုက်ခိုက်ပါတယ်။မိုဆူးမြို့ El Bari ရပ်ကွက်ပေါ်ကိုပြန်တန်းလာတဲ့အဝေးရင်း drone ကနေတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ဘုံအသေးလေးတွေလည်းကြေချခဲ့တာကိုအီရတ်စစ်သားတွေကြုံတွေ့ခဲ့ရပါတယ်။IS တိုက်ခိုက်ရေးသမားတွေရဲ့ပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေတာကြောင့်မိုဆူးမြို့ရင်းကိုအီရတ်စစ်တပ်ထိုးပေါက်မှုရပ်ဆိုင်းထားပါတယ်။မြို့ရင်းကတခြားရပ်ကွက်တွေကိုတိုက်ခိုက်နိုင်ဖို့အတွက်တပ်ဖွဲ့ဝင်တွေပြန်ပြီးစုစည်းနေတယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တဦးကပြောပါတယ်။မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲမှာအီရတ်စစ်သားတွေရဲတွေနဲ့အတူခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရှီယာပြည်သူစစ်တွေနဲ့ဆွန်နီမျိုးနွယ်စုတွေလည်းပါဝင်ပါတယ်။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးအော်တိုဘားလ18ရက်နေ့ကစတင်တိုက်ခိုက်နေတာဖြစ်ပြီးအခုအခါမှာတော့အီရတ်တပ်ဖွဲ့တွေကမြို့ရဲ့၄ပုံတပုံကိုသိမ်းပိုက်နိုင်ခဲ့ပြီးဖြစ်ပါတယ်။ထို့စစ်တွေစတင်ခဲ့ပြီးနောက်ပိုင်းအ ਨੇ ဆုံးဒေသခံ3,000ကျော် OA စွန့်ခွာထွက်ပြေးခဲ့ရပြီးဖြစ်တယ်လို့လည်းနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ကမနေ့ကပြောဆိုထားပါတယ်ရှင်။
ရွေဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္လာညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရခိုင်ပြည်အရေးရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအလို့သဘောအစည်းအဝေးမှာမြန်မာနိုင်ငံကိုကူညီဖို့သဘောတူကြတယ်လို့အစည်းအဝေးအပြီးအာဆီယံအတွင်းမှုချုပ်ကသတင်းတောက်တွေကိုပြောပါတယ
် I said there was agreement of the need to help Myanmar overcome this challenge and we'll keep discussing on even how to need to help the country.
Are you happy with the meeting?
မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုကင်တွယ်ဖြေရှင်းတာမှာမြန်မာနိုင်ငံကိုအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုရခဲ့ပြီးဘယ်လိုအကူအညီပေးသွားမလဲဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အာဆီယံတွင်းမှူးချုပ်လီလျောင်မင်းကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမူဝီဝီနိုင်ကလည်းအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်။အခုအစည်းအဝေးဟာရခိုင်ပြည်အရေးနဲ့ပတ်သက်ရင်ရှင်းတော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေတက်ရောက်ပြီးမြန်မာနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပတဲ့ပထမဆုံးအစည်းအဝေးပါ။ဒီစည်းဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ရခိုင်ပြည်နယ်မောင်တောနဲ့ဘူးတီတော်မြို့နယ်တွေကနေကြားဆောင်ရဲကြီးတွေကိုလက်နက်ကင်တွေကဝန်တိုက်တာကြောင့်ရဲတပ်ဖွဲ့ဝင်တွေတေဆုံးပြီးနောက်ဆက်တွဲတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးတော့စစ်တပ်ကရှင်းလင်းနေနေတာတွေကိုလုပ်ခဲ့တာပါ။အဲဒီစစ်စင်ရေးမှာလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံတကာကဝေဖန်ပြောဆိုတာတွေထွက်ခဲ့ပြီးတဲ့နောက်အခုစည်းဝေးကိုကျင်းပတာဖြစ်ပါတယ်။
ဖန်စီထိန်ထိန်ခံထားတဲ့တောင်ကိုရီးယားသမ္မတရဲ့လူယုံတော်ကိုလိန်လဲလှည့်ပြားဖို့ကြံစီမှုဆွဲဆိုခြင်းနဲ့ဒီကနေ့တနင်္လာနေ့မှာဆိုးမျိုးတော်မှာရုံထုတ်စစ်ဆေးပါတယ်။ Choi Soon Sil ကသူမဦးစီးတဲ့အဖွဲ့အစည်းကြီးနှစ်ခုထံကိုတောင်ကိုရီးယားရဲ့အကြီးဆုံးလုပ်ငန်းကြီးတွေထံကဒေါ်လာကရေနဲ့ချီလှူဒန်းလာစေဖို့ဖိအားပေးခဲ့တယ်လို့အစိုးရရှေ့နေတွေကစွပ်စွဲထားပါတယ်။ဒီငွေတွေတဲကတချို့ကို Miss Sit Choi ကသူမပိုင်ကုမ္ပဏီတွေနဲ့တခြားလုပ်ငန်းကွန်ထရက်တွေမှာအသုံးချခဲ့တယ်လို့လည်းဆွဆွဲထားပါတယ်။သူမကတော့ပြည်မှုဆိုင်ရာဆွဆွဲချက်တွေအလုံးကိုညှင်းဆိုပါတယ်။တောင်ကိုရီးယားမီဒီယာတွေမှာတော့အစိုးရတာဝန်ရယူမထားတဲ့ Choi Soon Sil ဟာရိုးသားတဲ့သမ္မတပတ်ကွန်ဟေကိုရောသမ္မတရဲ့မူဝါဒပိုင်းဆိုင်ရာမှာရောနောက်ွယ်ကနေချုပ်ကင်ထားတဲ့ဆင်းလဲတဲ့နတ်ဆရာတဦးအဖြစ်ခိုင်နိုင်ဖော်ပြနေကြတာကြောင့်ဒီအရှုပ်တော်ပုံကလူလူကြအတော်လေးစိတ်ဆိုးဒေါသထွက်စရာဖြစ်ခဲ့ပါတယ်။ဖခင်ဖြစ်သူသမရပတ်ချုံဟီတောင်ကိုရီးယားနိုင်ငံကိုဆ ਿਆ နာသိမ်းပြီး18နှစ်ကြာအုပ်ချုပ်ခဲ့စဉ်ကာလ1980ပြည်လွန်နှစ်တွေကတည်းကသမရပတ်ကွန်ဟီနဲ့ Mrs. Choi တို့ယင်းနီးခင်မင်ခဲ့ကြတာဖြစ်ပါတယ်။ဒီအမှုကိုကင်တွယ်နေတဲ့အစိုးရရှင်းနေတွေကတော့သမရကိုစုံစမ်းစစ်ဆေးမှုတွေကပြစ်မှုဆိုင်ရာအကြောင်းအရာတရားဖြစ်သတ်မှတ်ထားပါတယ
်။အိန္ဒိယရဲ့တပ်ဖွဲ့ဟာဖမ်းဆီးရေးဆိုင်ရာလုံထုံးလုံနည်းတွေကိုမလိုက်နာသလိုတန်လျာရှိသူတွေကိုဖမ်းဆီးထားချိန်တွင်သေဆုံးတဲ့အထိအောင်နှိမ့်ဆက်ညှဉ်းပန်းကြတာကြောင့်တန်ရနဲ့အဖမ်းခံထားရသူတွေဟာအချုံနောင်ကာလမှာတည်ဆုံနေကြရတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးဖွဲ့ HRW ကပြောလိုက်ပါတယ်
။ According to government data, at least 591 people died in police custody in India between 2010 and 2015.
အစိုးရကငင်းရန်တွေအကြ2010ပြည်နှစ်ကနေ2015ခုနှစ်တွင်အိန္ဒိယမှာရဲတပ်ဖွဲ့ကထိန်းသိမ်းထားခြင်းအတွင်းတည်ဆုံသူ590ယောက်ထဲမှနေရှိပါတယ်။ဒီကငင်းရန်ကနှိမ့်ဆက်ညှဉ်းပန်းမှုပမာဏကိုတကယ်တမ်းမထင်ရပါဘူး။ဘာကြောင့်လဲဆိုတော့တေဆုံးတဲ့အထိဖြစ်ရတဲ့နှိမ့်ဆက်ညှဉ်းပန်းမှုနဲ့မတော်မတရားလုပ်မှုတွေကိုပဲမှတ်တမ်းတင်ထားတာကြောင့်ပါလို့ HRW အဖွဲ့ရဲ့တောင်အောင်ရှာရေးရာသူတေဒီဂျေရှရီဘာဂျိုရီယာကပြောပါတယ်။ သူတို့တွေ့ထားတာကရဲတပ်ဖွဲ့ဟာရာဇမှုကျူးလွန်တယ်လို့တန်မြတ်ရှိသူတွေစီကနေဖြောင်းချရဖို့တရင်အချက်လက်ရဖို့တခါတခါဆိုရင်လက်တုံ့ပြန်မှုတသက်နှိမ့်ဆက်ညှဉ်းပန်းနေဆိုတာပါပဲလို့ဘာဂျိုရီးယားကပြောပါတယ်
တရုတ်နိုင်ငံမှာမီးခိုးမျိုးဖုံးလွှမ်းမှုကအန္တရာယ်ရှိတဲ့အဆင့်သတ်မှတ်ကြေညာထားပြီးဒါဇင်နဲ့ချီတဲ့မြို့တွေမှာကျောင်းတွေပိတ်ထားသလိုဆက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရန်နာထားရပါတယ်။မီးခိုးမျိုးဖုံးလွှမ်းတဲ့မြို့တွေမှာရှင်သွားလာမှုအရေးအတွက်ကိုလည်းကန့်သတ်ထားပါတယ်။လေထုညဉ့်ညံ့မှုဆန်ရသတိပေးချက်တွေဟာဆိုရင်တရုတ်နိုင်ငံတွင်မှာအထူးသဖြင့်တော့နိုင်ငံမြောက်ပိုင်းကဆက်မှုမျိုးကြီးတွေမှာပုံမှန်ဖြစ်ရိုးဖြစ်စဉ်ကိစ္စတစ်ခုလို့ဖြစ်လာနေပါတယ်။တရုတ်နိုင်ငံမှာကြောင်မီးသွေးလောင်စာအသုံးပြုမှုနဲ့ကားအိုကားဟောင်းတွေကမိကိုထွက်တာတွေကြောင့်ကာလရှည်လေဒုညဉ့်ညံ့မှုဖြစ်နေရတာလို့လည်းဝေဖန်ကြပါတယ်ရှင
်လူ39ယောက်လိုက်ပါသွားတဲ့ရုရှားလို့ Illusion IL-18 လေယာဉ်တစ်စင်းဟာစိုက်ဘီးရီးယားဒေသမြောက်ပိုင်းမှာဒီကနေ့အရေးပေါ်ဆင်းသက်ချိန်အတွင်းပြတ်ကျသွားပါတယ်လေယာဉ်မော်ပါသူအလုံးအသက်မသေလွတ်မြောက်ပေမဲ့16ယောက်ကတော့အပြင်းထန်ဒဏ်ရာသွားတယ်လို့ရုရှားကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခရီးသည်32ယောက်နဲ့လေယာဉ်အမှုတန်း9ဦးပါသွားတဲ့လေယာဉ်ဟာထစ်ဆီမြို့နားကလေယာဉ်ဝင်တစ်ခုနဲ့ကီလိုမီတာ30လောက်အကွာမှာအရေးပေါ်ဆင်းသက်ရင်ပြတ်ကျတာမှာ3ပိုင်းပြတ်ထွက်သွားတယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လေယာဉ်ပြတ်ကျခြင်းကအဲ့ဒီဒေသမှာရာသီဥတုဆိုးရွားနေတယ်ဆိုတဲ့သတင်းတွေကထွက်ထားပါတယ်လေယာဉ်ပြတ်ကျတဲ့နေရာကိုရုရှားအရေးပေါ်ကယ်ဆယ်ရေးဌာနက MI8 ရဟရင်3စင်းလွှတ်ပြီးတော့ကူညီဖို့စီစဉ်ထားပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်အခုအယူအဆသတင်းနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါတယ်ဒီကနေ့ကျင်းပတဲ့ရခိုင်ရေးအာဆီယံနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းကိုအယူအဆပြောပြပေးမှာပါရခိုင်ပြည်နယ်ဒေသငင်းညာနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်မှုဒေတာရင်းကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုမှာဖြစ်တယ်လို့မြန်မာအစိုးရကပြောလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းပဋိပက္ခဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့အာဆီယံဒေတာနိုင်ငံသားရေးဝင်ကြီးတွေကိုမြန်မာနိုင်ငံအနေနဲ့ခေါ်ယူရှင်းလင်းတဲ့အစည်းအဝေးအတွင်းမှာမြန်မာဘက်ကကတိပြုပြောဆိုခဲ့တာပါ။အောက်တိုဘာလ9ရက်နေ့ကစဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ရေးခင်းနောက်ပိုင်းဒေတာရင်းအာဏာပိုင်တွေရဲ့ကင်တွယ်ဖြေရှင်းမှုမှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာမှာဝေဖန်ပြောဆိုမှုတွေကြောင့်မြန်မာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကိုရိုင်းဥဆောင်ပြီးရန်ကုန်မြို့မှာဒီအစည်းအဝေးကိုခေါ်ယူရှင်းလင်းခဲ့တာဖြစ်ပါတယ်။ကိုရိုင်းသွားရောက်ပြီးသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုထက်အောင်သတင်းပေးပို့ထားတာနားဆင်ပါရှင်
။မြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းကပြည်ပခါရီနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲမြန်မာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားဝင်ကြီးတွေကိုအရေးပေါ်ဆင့်ခေါ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံရှင်းလင်းလာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ကမ်းလှမ်းချက်တွေကိုကြိုဆိုတဲ့အကြောင်းမြန်မာနိုင်ငံသားဝင်ကြီးဘက်ကပြောဆိုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူဒီကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ်
။ There are two elements that the two most important elements that came out from the meeting.
ဒီနေ့တွေ့ဆုံဆွေးနွေးမှုမှာအရေးကြီးဆုံးအချက်နှစ်ခုထွက်ပေါ်ခဲ့ပါတယ်။ပထမတစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုမြန်မာအစိုးရအနေနဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအဆက်မပြတ်အသိပေးသွားမယ်ဆိုတာပါပဲ။ဒုတိယတစ်ချက်ကတော့အာဆီယံနိုင်ငံတွေကနေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ကမ်းလှမ်းချက်ကိုမြန်မာဘက်ကအတိအမှတ်ပြုသလိုရခိုင်ဒေသငြိမ်းချမ်းရေးနဲ့ပုံမှန်အခြေအနေပြန်လည်ရောက်ရှိနိုင်ဖို့အတွက်ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကကမ်းလှမ်းထားတဲ့အထောက်အပံ့ကူညီတွေကိုလည်းခွင့်ပြုပေးမယ်ဆိုတာပါပဲ။
ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အစည်းအဝေးဟာရခိုင်ဒေသအတွင်းငြိမ်းချမ်းရေးလုံခြုံရေးအခြေအနေနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုမြန်မာအစိုးရအနေနဲ့တိုက်ဆိုင်မမက်လှုပ်ဆောင်နေတယ်ဆိုတာကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုအသိပေးပြောကြားတာဖြစ်တယ်လို့ဒေသတွင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့စီးလုံးမှုနဲ့သိသိညီညွတ်မှုရှိစေဖို့အတွက်လည်းရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ခုလိုနက်နဲရှုပ်ထွေးလာတဲ့ကိစ္စရပ်ကိုပြည်လည်အောင်ကင်တွယ်ဖြေရှင်းနိုင်ဖို့အစိုးရအနေနဲ့အချိန်ကာလအပိုင်းခြားတစ်ခုလိုအပ်မှာဖြစ်ပြီးအစိုးရရဲ့တာဝန်ကြီးလှုပ်ဆောင်နေတာကိုလည်းမြန်မာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်ကအစည်းအဝေးမှာထပ်လောင်းပြောကြားခဲ့ပါတယ်။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်မြောက်ပိုင်းဘူတိတောင်မုံတော်ဒေသတွေမှာနေကြားဆောင်တပ်တွေကိုဝင်ရောက်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့နေ မြင်ရှင်းလင်းမှုလုပ်ရမှာအမျိုးသမီးတွေကိုလိမ်ပန်းဆိုင်ရာအမျက်ထုတ်မှုနေအိမ်အဆောက်အုံတွေကိုမိရှုဖျက်ဆီးမှုတွေအပါအဝင်အစ္စလမ်ဘာသာဝင်တို့အပေါ်မှာတပ်ဖြတ်နှိမ်နှင်းမှုတွေရှိတယ်ဆိုပြီးနိုင်ငံတကာလူ့ခွင့်ရေးအတိုင်းအဝန်းတွေကဝေဖန်ခဲ့ကြတယ်လို့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကအကြေတဝင့်ဖော်ပြခဲ့ကြတာပါဒါအပြင်မလေးရှားဝန်ကြီးချုပ်ကိုရိုင်းကလည်းရခိုင်ဒေသမှာလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီကိစ္စကိုအမြန်ဆုံးကန့်တွယ်ဖြေရှင်းပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်ဒီလိုအခြေအနေတွေကိုတုံ့ပြန်ဖြေရှင်းနိုင်မှုအတွက်လည်းအခုလိုအာဆီယံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးတရက်ကိုခေါ်ယူကျင်းပရခြင်းဖြစ်တယ်လို့မြန်မာနိုင်ငံကြီးဝန်ကြီးဌာနအမြင့်ရန်အတွင်းဝင်ဦးကျော်စေရကပြောပါတယ
်ဘောဘိုင်းလီမော်တခါဒီမလေးရှားရဲ့ကနဦးဆောင်ရွက်ချက်ပေါ့လေ initiative နဲ့သူကနေပြီးတော့မှဒီလက်ရှိအာဆီယံ chair ဖြစ်တဲ့လာအိုဆိုသူတို့နှမ်းပြီးကြောင်းကြပြီးတော့မှဒါကတော့ foreign minister မဂျစ်ဘီနင်းသဘောမျိုးလေးသူသိနေဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်ကတော့ဒီသားမှာလေဒါလည်းပတ်သက်သဘောထားမှတ်ချက်လေးမတူတဲ့ခါကျတော့ဒီစီဝေးမလုပ်ဘူးအဲ့တော့အဲ့ဒီခါမှာသူရှိရခေါင်းဆောင်ကနေပြီးတော့ဒီပတ်ချက်လေးတွေပြုတာလေးတွေလည်းရှိတယ်ဒီပေါ်ကျွန်တော်တို့အခြေခံပြီးတော့မှကျွန်တော်ဒီသူ့ဒါမကိုခေါ်ပြီးတော့ကျွန်တော်တို့ရနော်ကျွန်တော်တို့ရဲ့တည်ချက်ရှင်းပြပါ
ရခိုင်ဒေသအကြမ်းဖက်ဖြစ်စဉ်နဲ့ပတ်သက်လို့လူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့လူတောင်ကနေအိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့လူခွင့်ရေးအဖွဲ့အစည်းတွေကထောက်ပြခဲ့ကြပါတယ်မြန်မာနိုင်ငံသားဝင်ကြီးဒေါင်ဆန်းစုကြည်အနေနဲ့ဒီကနေ့မှာအစ္စလမ်ဘာသာဝင်အများစုနေကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနှစ်နိုင်ငံကနိုင်ငံသားဝင်ကြီးတွေနဲ့လည်းဒီကနေ့မှာတီးခြားတွေ့ဆုံခဲ့တာပါမလေးရှားနိုင်ငံသားဝင်ကြီးအနီဖာအာမန်ကတော့ဒီကိစ္စဟာဒေသတွင်းစိုးရင်ပူပန်ရမယ့်အခြေအနေတစ်ရပ်ဖြစ်ပြီးအတူတကွပူးတွဲဖြေရှင်းသွားတည်တယ်လို့ဒီကနေ့တွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ရခိုင်မောင်းနှောဒေသတွင်းစစ်စင်ရေးတွေမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တပ်တွေအထောက်အထားအခိုင်အမာနဲ့တင်ပြလာမယ်ဆိုရင်မြန်မာအစိုးရအနေနဲ့ကြိုဆိုပြီးဒီအပေါ်မှာပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီကနေ့ပြုလုပ်တဲ့ရခိုင်ရေးအာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းနဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်တိတက်တွေ့ဆုံမေးမြန်းထားတာကိုလည်း VOA ရဲ့ညပိုင်း9နာရီအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ဆက်ပြီးတော့ကချင်နဲ့ရှမ်းဘက်ကစီရီအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေအတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရရဲ့ညီညွတ်ရေးကော်မရှင်ကကမ်းလှမ်းလိုက်ပါတယ်။ဒီကမ်းလှမ်းချက်ကိုတိုင်းရင်းသားလက်နက်ကိုင်တွေဘက်ကသဘောတူထားပြီးတော့တွေ့ဆုံမဲ့ရက်နဲ့နေရာကိုတော့ညှိနှိုင်းနေစေဖြစ်ပါတယ်။သတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းကချင်ပြည်နယ်ကနေရာအတော်များများမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KIO ဌာနချုပ်အနေက CIA ရအချက်ချကြတဲ့ဂီဒုံစခန်းကိုအစိုးရတပ်မတော်ကသိမ်းပိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေဟာမနေ့ကအထိပြင်းထန်နေပြီးဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတဲ့သတင်းမရရှိသေးဘူးလို့ KIO ရဲ့နည်းပညာအထောက်အကူပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကပြောပါတယ
်ဒီမနေ့ကတော့ဟိုတိုင်းရင်းစစ်နေနေမှာလေရင်နဲ့ဘုံလာချေတော့ရွာသားတယောက်ဒေသွားတယ်တမ်ဟာတိဒေသသုံးဒေသနှစ်ဒေသနှစ်ဆိုတော့အခုအဟိုတိုင်းရင်းစစ်ပေါ့နော်တိုင်းရင်းစစ်ကနမတိတရားဆက်ရှိတဲ့နေရာရဲ့မြောက်ပိုင်းပေါ့ဖြစ်တာတော့ဖြစ်တယ်ဒီကနေ့ကတော့မကြားရသေးဘူ
းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ကချင်ပလောင်ကိုကန့်နဲ့ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာပြီးခဲ့တဲ့လ20ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်ခဲ့ရကဒီကနေ့အထိလည်းကြိုးကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီကနေ့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတယ်
မနေ့ဒီမနေ့ဘုန်းတော်ဒီမနေ့၆မိုင်လောက်ဆရာအမှတ်တော်ဒီဘောမျိုးနဲ့ထန်ချာဆန်ဆတ်အဲကနာကပန်ခါတော်မှာဒီ၃နေရာလောက်ဒီလိုခေါ်နေအဆင်ဆက်တော်နေတဲ့ဒီဘောကြီးလေအမှတ်နေရာကတော့ဒီခုခမျိုးနဲ့ပန်မျိုးပန်မျိုးကြီးနာပါစားဒီလိုတော်နေဒီမြမတော်လို့လည်းဖြစ်ကနာဒါနဲ့နေရာတော့မသာဒီ
ဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကနှစ်ဖက်တွဲဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းဓာတ်တွေရှိကြောင်းလည်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဗိုလ်မှူးကြီးတပ်ဖုံးကျော်ကပြောပါတယ
်ကျွန်တော်တို့ဘူးဒီငြိမ်းချမ်းရေးကော်မရှင်ကဟိုလမ်းမောင်ရှေ့တောက်ကမင်းကြီးတွေကတွဲဆုံဖို့ဆိုပြီးမှအလုပ်တွေမတွဲဆုံဖို့ဆိုပြီးအမိနာလာရှိပါတယ်ဒါပေမဲ့ကျွန်တော်တို့အခုမြင်နိုင်နေတာကဒါချင်းချင်းနဲ့ဗန်ဒီယာချင်းနဲ့ဆိုတော့မဖြစ်ဘူးသူကျွန်တော်တို့ကလည်းတွေ့ရှိဖို့တော့သဘောတူပါတယ်ဒါပေမဲ့ဗန်ဒီတွေ့ကြမယ်ဆိုတော့
ဆွေးနွေးရတဲ့နေရာလေးပါ့။
ဒီလနှစ်ရက်နေ့ကလည်းမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကစီစဉ်ခဲ့ပေမဲ့နှစ်ဖက်ညှိနှိုင်းမှုတွေမပြေလည်တာကြောင့်တွေ့ဆုံဆွေးနွေးပွဲဟာမအောင်မြင်ခဲ့ပါဘူး။ဒီဒီချင်းဆွေးနွေးပွဲမှာလည်းမဟာမိတ်အဖွဲ့တွေဘက်ကသူတို့လိုလားချက်ကိုအခုလိုတင်ပြထားကြောင်းဗိုလ်မှူးကြီးတက်ဖုံးကျော်ကပြောပါတယ်။
ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ကကျွန်တော်လေးခွက်လုံးကတကယ်နဲ့တွေ့ချင်တယ်။တွေ့တဲ့အချိန်မှာလည်းဘာဖြစ်ကိုကျွန်တော်တို့ကတက်ပြီးအဖြစ်နော်ဟော observer အဖြစ်တက်ပြီးအဖြစ်ကျွန်တော်တို့ဒါထိုင်ပြီးတယ်မျိုးကျွန်တော်တို့လေ့ကျင့်ပြထားပါတယ်ဒါကကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒပါကျွန်တော်တင်ပြထားပါတယ်ဒီအစိုးရကလည်းကျွန်တော်တို့အဲ့လိုတင်ပြထားပါတယ်ဟုတ်တယ်ပါ
ငင်းကြဲကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ကော်မရှင်ရဲ့ဥတည်ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောဆိုပါတယ
်ပစ်ကော်မရှင်ရဲ့တဘောတာကတော့ငင်းကြဲဖြစ်စဉ်ကတော့ဆက်လက်ပြီးတော့ကျွန်တော်တို့ဘဝမှာဆွေးနွေးပြီးတော့မှကျွန်တော်တို့ဒါ NC လက်မှတ်ရေးထိုးမယ်ပြီးတော့ငင်းနေညီလာကမှာဆွေးနွေးမယ်ကျွန်တော်တို့အလုံးညှိနှိုင်းပြီးတွားတဲ့ဟာမျိုးတွားမဲ့ပုံစံမျိုးကိုပဲအဓိကတော့ Peace Commission အနေနဲ့တော့ဒီသဘောထားရှိတယ်ပေါ့လေအဲ့ဒီသဘောထားအတွက်တော့အလို့ဆွေးနွေးပွဲတွေပေါ့လေဒါကျွန်တော်စနိုင်မလားဆိုတော့ဆိုပြီးတဲ့မျိုးနဲ့ပြောနေတာ Peace Commission ကပြောတာရှိပါတယ်နောက်ထပ် SNG ရတော့လေဒါကျွန်တော်တို့အလို့သဘောဆွေးနွေးပွဲတွေကစပြီးတော့တွေ့နေတယ်ပေါ့
လာမယ့်နှစ်ဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်ကိုပြန်လည်စတင်မှုရှိနေပြီးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအနောက်ရှက်ဖြစ်မှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတိုက်ပွဲတွေပြင်းထန်ချိန်မှာလက်နက်ကင်ပြိပခါတွေအများဆုံးချုပ်ငိမ့်နိုင်ရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ် NCAA ကိုပါဝင်လက်မှတ်ရေးထိုးဖို့ကိုတိုက်တွန်းထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့အစိုးရတို့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြချိန်မှာပဲစစ်ရေးကြောင့်တင်းချောင်နေရတဲ့ဒုက္ခသည်တွေအိမ်ပြန်နေကြပြီဖြစ်တဲ့အကြောင်းလည်းတစ်ဆက်တည်းတင်ပြချင်ပါတယ်။မြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားစီးရီးတင်းမာခဲ့တဲ့ကာလတွေအတွင်းတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့မူဆဲခရိုင်မုံကိုဖောင်းဆိုင်ဒေသခံရွာသားတွေအားလုံးနှိပါလောက်ဟာနယ်မြေတည်ငြိမ်အေးချမ်းလာလို့နေရရင်းကိုပြန်ပြီးတော့ရောက်လာကြပြီလို့ဒေသခံတွေကပြောပါတယ်နယ်မြေလုံခြုံမှုအားနည်းနေသေးတဲ့မုံကိုတောင်ပေါ်ရွာသားတွေကတော့ဒုက္ခသည်စခန်းတွေမှာတောင်တင်နေတဲ့အခြေအနေမှာရှိနေပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်နယ်ရှမ်းမြောက်ဒေသဘက်မှာဖြစ်ပွားခဲ့တဲ့စစ်ရေးတင်းမာမှုကာလအတွင်းတရုတ်နိုင်ငံတည်းထွက်ပြေးတိမ်းချောင်နေရတဲ့ဖောင်းဆိုင်ဒေသခံစစ်ပေးရှောင်အလုံးနီးပါးဟာဒီကနေ့မှနေရရင်းကိုပြန်ရောက်နေကြပြီလို့ဖောင်းဆိုင်တိုက်ခါတော်ရဆရာတော်ဦးစင်ဟန်လကပြောပါတယ်
ခုအလုံးနီးပါးအိမ်ပြန်ရောက်ပြီကြာဒါမှမဟုတ်ဖြစ်တာမရှိဘူးအခုကျွန်တော်တို့ဖောင်းဆိုင်မှာကနောင်ကျန်း၊ဟိုခိုင်မန်တီ၊ပန်းယံ၊ပန်းမီ၊ပန်းခါချောချီတင်ပြန်ရောက်ပြီကြာအလုံးပြန်ရောက်ပြီ
ဖောင်းဆိုင်စစ်ပေးရှောင်တွေအိမ်ပြန်နိုင်ရေးအတွက်ဖောင်းဆိုင်ပြည်သူစစ်တပ်ဖွဲ့နဲ့ကျေးရွာအုပ်ချုပ်ရေးဖွဲ့တွေကနေညမတမတော်အာနာပိုင်တွင်ညှိနှိုင်းဆောင်ရွက်မှုကြောင့်အခုလိုပြန်နိုင်တာဖြစ်ပါတယ်။တိုက်ပွဲကာလတွင်ဖောင်းဆိုင်ကျေးရွာမှာထိခိုက်မှုမရှိပေမဲ့အနီးဝန်းကျင်ကျေးရွာမှာတော့ဆုံးဖြတ်မှုတွေရှိခဲ့တယ်လို့ဦးစင်ဟန်လာကပြောပါတယ
်။ဖောင်းဆိုင်ဒီရွာပဲနည်းနည်းတက်တာလေ။ဒါနဲ့လျှော့ရဲ၊ဆောင်မွေးရဲ၊မန်းရံရဲ၊နောင်ချံရဲအဲ့ဒီရွာတွေအကုန်လုံးဓာတ်ရိုက်ဖုံပြီးတော့မှဆက်ကွေနဲ့ပတ်စီလာပြီးတော့မှအကုန်လုံးအင်ကြီးကတို့လူကအောင်ယူ။အင်ရပစ္စည်းတွေသူတို့ကြိုက်တဲ့ဟာတွေအဝအစားတွေကျတို့ဘာလို့တော်နာမှုတော့စစ်ကြောင်ချင်းနေလို့ဆိုသူတို့ပဲဝင်သွားတာဗျ။တ
ိုက်ပွဲကာလတွင်စည်ရေးပြိပခအပြင်းအထန်ဆုံးဖြစ်ပွားခဲ့တဲ့မူဇေခရိုင်မုံကုမြို့ကစစ်ဘေးရှောင်8000ကျော်ဟာအိမ်ပြန်ရောက်နေပြီလို့မူဇေခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ
်။မုံကုမြို့ကစစ်ဆောင်နေတယ်8000ကျော်လောက်ပြီးတော့ပြန်နေတယ်။အဲ့လိုစစ်ပြီးတော့လက်ခံနေတာပေါ့ပြန်တဲ့လူတွေလည်းရပ်ပေါ်လာကြည့်ပါလိုက်တော့မျိုးပေါ်လိုက်ပြန်ဖြစ်နေတာပေါ့နော်။ပြန်ဖြစ်လာလို့ရှိပါတော့
စီရပြိပခကာလတွင်ဥယေ12000ခန့်နေရကနေတင်းရောက်ခဲ့တဲ့မွန်ဂိုဒေသခံတွေဟာလက်ရှိ8000ခန့်အိမ်ပြန်ရောက်နေပြီးဂျန်ရှိတဲ့လူတွေလည်းတပွဲပွဲဝင်ရောက်နေစေလို့ဥကြော်ကြော်ထွန်းကပြောပါတယ်။ဒါပေမဲ့မွန်ဂိုတောင်ပေါ်ဒေသနေကြေးရွာသားတွေအနေနဲ့လုံခြုံရေးအခြေအနေကနေရကိုမပြောင်းနိုင်သေးဘူးလို့စစ်ဘေးရှောင်ဒုက္ခသည်အကူအညီပေးနေတဲ့ဥထိန်နန်ကပြောပါတယ်။
ဒီမွန်ဂိုမြို့ကလူတွေကအကုန်လုံးပြန်ကုန်ပြီမွန်ဂိုမြို့ကတောင်ပေါ်ကလူတွေကတော့ပြန်ကြတယ်ဒီနေ့လုံချင်ရေးလက်ရှိသေးဘူးလို့ပြရတာများတာကြောင့်လို့လေကောင်ရွာတို့အာဒီရက်လေဝင်းလူတွေကပြန်ရတယ်ဒီကတောင်ပေါ်ရွာလူတွေကနေရာတည်းကတောင်ပေါ်ကိုတည်ရှိနေတယ်
တောင်ပေါ်ဒီရက်ကလွယ်ပန်းပါစီလွယ်ဝင်းစတဲ့တောင်ပေါ်ရွာတွေဟာမြောက်ပိုင်းမဟာမိတ်တပ်တွေလှုပ်ရှားမှုရှိနေတဲ့ဒေသဖြစ်လို့မြမတမတော်ကနေနေမြရှင်းလင်းရေးလှုပ်ဆောင်နေစေဖြစ်ပြီးလုံချုံရေးချင်းနေရနေရရင်းမပြန်နိုင်တဲ့သူ300နီးပါးကျန်နေသေးတယ်လို့သူကဆိုပါတယ် Leshi Tambo Yua Sibi Chang Tong Yang Jua, Mongu Miu Nega Wisa Paya Jangma Kulu Niya Lelu, Muse Kaya Ocho Yimu Uju Jo Tonga Pio Ware.
Jangma Leshi Bari, the Baya Liga, Jangma Leshi Bari.
ဒီကြေးအကြောင်းပါပဲဆရာ။ဒီကြေးအကြောင်းပါတော့ရှိသေးတယ်။နင်းနေတာကြတော့လုံးတော်ရပါလို့ကြာတယ်။ညကြတော့အဲ့မှာဦးကြေးအကြောင်းပါ။ညကြတော့။လုံးရတဲ့နေပြီပါလို့နေ။ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောင်ဒေသတွင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KNA ကချင်လွတ်လပ်ရေးတပ်မတော်၊ ဒီဇင်ဘာ၄ရက်နေ့ကစလို့မွန်ဂူဒေတာကိုမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးအခုလိုစစ်ဘေးရှောင်တွေနေရရင်းကိုပြန်နေကြတာလည်းဖြစ်ပါတယ်။ရှမ်းပြည်နယ်ရှေးမြောက်ဒေတာဘက်ကစစ်ဘေးရှောင်တွေနေရရင်းကိုပြန်နိုင်ပြီးဖြစ်ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေတာနံတူမန်တုံလာရှိုးကြောင်းမဲနောင်ချိုဒေတာဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာတပ်မတော်တ
မြန်မာနိုင်ငံလွတ်လပ်ရေးရခြင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရပ်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမြုံမြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-8-5-5-5-4 email is burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါနေ့ညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို Asia Sub 7ဂျိုလူကတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ပြောပြပေးပါမယ်ရှင်
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရခိုင်ပြည်အရေးရှိတော်ရှာနိုင်ငံများဖွဲ့အာဆီယံနိုင်ငံကြ合いဝန်ကြီးများအလို့သဘောအစည်းအဝေးမှာမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်အခြေအနေကိုဂရင်းတွေဖြေရှင်းလာမှာအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုရခဲ့ပြီးဘယ်လိုအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အာဆီယံတွင်းမှုချုပ်လီလျောင်မင်းကအစည်းအဝေးပြီးမှသတင်းတော်တွေကိုပြောပါတယ်။ထိုင်းနိုင်ငံကြ合いဝန်ကြီးဒရွန်ဒွန်ပရမုတ်ဝီနိုင်းကလည်းဒီအစည်းအဝေးဟာအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်။စီးရီးယားနိုင်ငံအာလပ်ပူမြို့မှာတပုန်တွေထိန်းချုပ်ထားတဲ့နောက်ဆုံးကြံနေသေးတဲ့ဒေသတွေနဲ့တပုန်တွေဝိုင်းထားတဲ့ကျေးရွာနှစ်ရွာကလူတွေကိုဒီကနေ့ထပ်ပြီးတော့ကယ်ထုတ်ပါတယ်။ကယ်ထုတ်လိုက်သူတွေပါလာတဲ့ဗစကားအစီ20လောက်ဟာအာလပ်ပူမြို့အရှေ့ပိုင်းကနေအတိုက်ခံတွေထိန်းချုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်။ဥရောပတောင်းလင်းဖြစ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးနောက်တစ်ဆင့်အဖြစ်ဒီကနေ့မှာတော့အမေရိကန်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မှာမဲပေးဆုံးဖြတ်ဖို့ရှိနေပြီးအိမ်ချမ်းမြေလုံငန်းရှင်ဂရီဂျက်တထေးကြီးဒေါ်နယ်ထရမ့်ကိုနိုင်ငံရဲ့45ဆမြောက်သမ္မတအဖြစ်တရားဝင်အတည်ပြုမယ်လို့ခန့်မှန်းထားကြပါတယ်။ဂျော်ဒန်နိုင်ငံတဝိုင်းမှာတနသမားတွေကရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေဖြစ်ပြီးနောက်တစ်ရက်ဒီကနေ့မှာတော့ Correct ရဲတိုက်အပြင်ဘက်မှာဂျော်ဒန်လူမျိုးရေးတပ်ဖွဲ့ဝင်တွေကိုချထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာရီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ညပိုင်းအစီအစဉ်ကိုတော့လိုင်းလိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.